အသေးစားစီးပွားရေးလုပ်ငန်းသုံးဒရုန်းယာဉ်တွေအသုံးပြုမှုနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတဲ့အမှုကြမ်းတရက်ကိုအမေရိကန်လေကြောင်းဆိုင်ရာဌာနကထုတ်ပြန်ခဲ့ပါတယ်။ဆယ်နှစ်လောက်အချိန်ယူရေးဆွဲလာခဲ့တဲ့ဒီအမှုကြမ်းထဲမှာအဝေးထိန်းဒရုန်းယာဉ်တွေကိုဖြတ်တန်းသွားလာနေကြသူတွေနဲ့ဝေးရမှာအသုံးပြုဖို့နဲ့နေကင်းဘက်မှာပဲအသုံးဖို့အပြင်တနအီဝ96မိုင်နှုန်းအောက်သာမောင်းနှင်ဖို့ဆိုတာပါဝင်ပါတယ်ဒရုန်းယာဉ်အသုံးပြုသူတွေအနေနဲ့ပြည်တော်စုလေကြောင်းအုပ်ချုပ်ရေးဌာနရဲ့စီမင်းစည်းကမ်းတွေနဲ့အညီအသုံးပြုခွင့်အထူးလိုင်စင်ရရှိရမှာလည်းဖြစ်ပါတယ်အခုမူကြမ်းကိုအပြီးသတ်ဖို့မှာအများသူငါတွေရဲ့မှတ်ချက်တွေနဲ့ပြန်လည်သုံးသပ်ချက်တွေရယူဖို့ကြားအောင်မှဖြစ်ပြီးဒီလိုလှုပ်ဆောင်ဖို့အချိန်တစ်နှစ်ထက်မနည်းကြာနိုင်ပါတယ်သမရအင်ဗျူတော်ကနေဒရုန်းယာဉ်အသုံးပြုမှုနဲ့ပတ်သက်လို့အယက်သားအခွင့်အရေးနဲ့တတိပုဂ္ဂလအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်စစ်ဆေးနေတဲ့ပြည်တော်စုအစိုးရဌာနတွေကိုမနေ့တနင်္ဂနွေနေ့ကသဘောတူစာချုပ်လာတဲ့ဆောင်ပေးပို့ပြီးတဲ့နောက်မှာအခုမူကြမ်းစာပိုင်းထွက်ပေါ်လာတာပါဒရုန်းယာဉ်အသုံးပြုပြန်တန်းစဉ်ကောက်ယူတဲ့အချက်လက်တွေကိုတချို့ချုပ်ရင်းချက်ထားမှုမှအပရပ်ပေါင်း180လောက်အထိပဲတိန်းနာခွင့်ရှိတယ်လို့မူကြမ်းမှာထည့်သွင်းထားပါတယ်ဒီနေ့အစောပိုင်းကသမရအင်ဗျူတော်မြေပြင်မှာတင်းငယ်တဲ့ဒရုန်းယာဉ်တစ်စင်းပြတ်ကျခဲ့တာမို့အာဏာပိုင်တွေကဝင်းကိုပိတ်ပြီးစုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ခဲ့ပါတယ်ဝါရှင်တန်မြို့နေသူတူဦးကသူလွတ်တင်ခဲ့တာဖြစ်ကြောင်းနဲ့မတော်တဆထိမရပဲဖြစ်သွားခဲ့ကြောင်းပြောကြားခဲ့ပြီးစုံစမ်းမှုအတွက်ပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်